ဒင်ဘာအင်္ဂလိပ်မြန်ကန်ဆိုင်ကန်ဒါမှာမျက်မှောက်သတင်းတော့ကမှာတုံနှုံနေတဲ့ EDM အတုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အတုံးကတော့
Cherry Pick
ဖြစ်ပါတယ်စာလုံးပေါင်းက CHERRY Cherry က Cherry သည် PICK Pick ကခူးတာဖြစ်ပြီးစစစွန်ရဲ့လုံးောက်ဒေးဗေက Cherry သည်ခူးတာဖြစ်ပါတယ်ဒီတုံးဆင်းတက်လာတာကတော့ cherry ပင်တွေစိုက်ပြီးအသီးတွေကိုရောင်းစားတဲ့ခြံသမားတွေနေနဲ့ cherry သီးတွေရောင်းဖို့ခူရမှာအယောင်းလှရလေအောင်အရင်မှဲ့မဲ့အသီးတွေကိုရွေးခူပြီးရောင်းကြတာဖြစ်ပါတယ်။ဒါကြောင့်ဒီတုံးရဲ့ idiom to write ဒီဘဲကကို့အကြိုက်ကိုကိုရွေးထုတ်တာဖြစ်ပါတယ်။ကျမတို့မြန်မာမှအနည်းဆက်ဆုံးကတော့ကိုကြိုက်တာကိုကောက်သိန်းကောက်ယူတာနဲ့တူပြီးကိုယ်အတွက်အကျိုးရှိမယ်လို့ယူဆရတဲ့အချက်တွေကိုရွေးပြီးအကောင်းဆုံးအသုံးချနိုင်အောင်လုပ်ကြဖြစ်ပါတယ်ဒီတော့ခုသတင်းပတ်တွေမှာလူတွေသိစိတ်ဝင်စားပြီးလိလာနေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်ဆက်ဖက်မှုရှိမရှိနဲ့သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိကိုနည်းနည်းနီးပါးကြားစုံစမ်းမှုကိုဦးဆောင်ခဲ့တဲ့ဥပဒေအထူးကြံပေးရောဘတ်မူလာရဲ့စာမျက်နှာ400ကျော်အစီရင်ခံစာကိုတိဖြတ်ပြီးအပီလာဆက်ရှိနေကရှိနေကျဝီလျံဘားကမထုတ်ပြန်ပြီးအဲ့ဒီနေ့မိနစ်ကသင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာအစီရင်ခံစာကိုအချင်းချုံပြီးစာမျက်နှာလေးပဲတင်ပြခဲ့ရမှာသမ္မတထရမ့်ဟာပြည်မှုကျူးလွန်ခြင်းမရှိဘူးဆိုတဲ့အာတာတဲ့အချက်တွေကိုသာထောက်ပြခဲ့တဲ့အတွက် CNN သတင်းတပုတ်မှာ4 times bar twisted and cherry picked Mueller's report.ရှင်နေကျုပ်ဘားကမူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့ထုတ်ပြန်ချက်မှာ၄ချိန်တိုင်းလှည့်ထားပြီးသူ့အကြိုက်အကျိုးရှိမဲ့အချက်တွေကိုပဲရွေးထုတ်တင်ပြခဲ့လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Hu ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Jane spent her time trying to cherry pick the best deals before buying a new car.
ချိန်ကမော်တကားတွေဝေယာမှာအတန်ဆုံးဈေးတွေကိုနှိုင်းရှင်ပြီးအချိန်အကုန်ခံပြီးစူးစမ်းရွေးချယ်ခဲ့တယ်လို့ဒီပဲရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Jane spent her time trying to cherry pick the best deals before buying a new car.
ကုတူဒီယာတင်ပြပေးမယ် EDM အသုံးကတော့
rope in
ဖြစ်ပါတယ်။စာလုံးပေါင်းကROPE rope IN in rope in ဟာဒီနေရာမှာကရိယာ verb အဖြစ်သုံးထားတာဖြစ်ပြီးကျိုးကွင်းနဲ့ပြစ်ဖမ်းတဲ့သဘောမျိုးတိုက်ရိုက်ဒေဗေရပါတယ်ဒီသုံးရဲ့ idiom တော့ဗတ်ဒေဗေကနေစဉ်ဘဝမှာတခုခုပြုလုပ်ဖို့ဆွဲဆောင်တာတခုခုမှာပါဝင်ပတ်သက်လာအောင်လုပ်တာအကျိုးဝင်အောင်ဆွဲထည့်တာမျိုးဖြစ်ပါတယ်ဒီသုံးကိုအမေရိကန်တရားရေးဌာနကဥပဒေအထူးကြံပေးရောဘတ်မူလာရဲ့အစီရင်ခံစာကိုတိဖြတ်ပြီးလွန်ခဲ့တဲ့သတင်းပတ်ကထုတ်ပြန်ပြီးရမှာရုရှားဆွေးနွေးမှုနဲ့ပတ်သက်လို့အင်ဂျီရောဥပဒေအကြံပေးနဲ့အထက်လွှတ်တော်ထောက်လန်းရေးကော်မတီဥက္ကဋ္ဌ Republican အမတ်ဆက်သွယ်မှုတွေကိုပါထည့်သွင်းဖော်ပြထားတဲ့အတွက် The Political သတင်းစာကြီးက Mueller Report Ropes in Senate GOP မူလာအစီရင်ခံစာမှာ GOP လို့တိုးကောက်ခေါ်တဲ့Republican အထက်လွှတ်တော်လဲပါဝင်ပတ်သက်အောင်ဆွဲထည့်ထားတယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Hu ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe managed to rope in some friends to help him with the birthday party
Joe ကသူ့မွေးနေ့ကျင်းပဘူးသူ့တငယ်ချင်းတချို့ရဲ့လူအားအကူအညီကိုရအောင်ယူနိုင်ခဲ့တယ်လို့ David ရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Joe managed to rope in some friends to help him with the birthday party.
ခုနောက်ဆုံးတင်ပြပေးမယ် idiom အတုံးကတော့
slip of the tongue.
ဖြစ်ပါလေစာလုံးပေါင်းက slip slip ကတမန်အဖြစ်ချော်ထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ်. tongue တန်ကရှာဖြစ်ပြီးသူစုံရဲ့လုံးောက်အဓိပ္ပာယ်ကရှာရဲ့အမှားဖြစ်ပါတယ် idiom တော့အဓိပ္ပာယ်ကလည်းရှင်းပါတယ်ကျမတို့မြန်မာဘန်စကားရဆိုရင်တော့တုတ်ကနေမတော်တဆမှားထွက်သွားတာတခါတည်းကလည်းရောင်ပြောမိလိုက်တာမျိုးဖြစ်ပါတယ်ဒီတော့ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့တဲ့ဥပဒေအထူးကြံပေးရောဘတ်မူလာရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်တွေကိုလေ့လာရမှာ သတင်းမီဒီယာတွေထောက်ပြကြတဲ့အချက်တွေနဲ့တခုကတော့အင်ဂျီရောပြောခွင့်ရဆာရဆန်ဒက်စ်က2019မေလကထိုးစဉ် FBI Director James Comey ရာထူးကနေထုတ်ပြန်ခံရတဲ့နဲ့ပတ်သက်လို့ FBI အမှုသားအတော်များများကထောက်ခံခဲ့တာတွေ့ရတယ်လို့သတင်းတောက်ရဲ့အမေကဖြေခဲ့စဉ်ကမတော်တဆမှားပြောမိတာလို့မော်လာရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အတွက် PBS ရုပ်သံထွင်းက Sarah Sanders Slip of the Tongue Moment in the Mueller Report မော်လာရဲ့အစီရင်ခံစာမှာ Sarah Sanders ရဲ့ဆိုရသူရောင်ပြီးဇက်ကမှားပြောမိတယ်ဆိုတဲ့ချက်ကိုထောက်ပြထားတယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I am sorry to call you by your sister's name.It was a slip of the tongue.
ခင်ဗျားကိုခင်ဗျားအမနာမည်နဲ့မှားပြီးခေါ်မိတာကျွန်တော်တောင်းပန်ပါလေ။အဲ့ဒါဇက်ကရောင်ပြီးထွက်သွားတာပါလို့ဒီပေးရပါလေ။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I am sorry to call you by your sister's name. It was a slip of the tongue.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
cherry pick, rope in, a slip of the tongue.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင်။